မြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလူမှုတဟဇာတရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့တဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့သူကြေးရွာကအားလုံးကိုစီးစစ်ပြီးပြန်လည်ခေါ်ယူလက်ခံမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာပန်မတ်ကြီးကပြောပါတယ်။ဒီအတွက်သက်ဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံထဲမှာဆိုရင်လည်းရခိုင်အရေးအကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်ပါနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်းကိုသွားမြို့ကပြောပြမှာပါရှင
်။အမေရိကန်နိုင်ငံဆိုင်ရာမြန်မာတံတက်ကြီးဦးအောင်လင်းကဘင်္ဂလားဒေ့ရှ်ရောက်နေတဲ့မြန်မာနိုင်ငံဘက်ကကြီးရွာသားစုတွေကိုစီစစ်လက်ခံမှာဖြစ်တယ်လို့ပြောပေမဲ့လို့ကုလသမဂ္ဂဘက်ကပြောနေတဲ့ဒုက္ခသည်ရေအတွက်အားလုံးကိုမြန်မာနိုင်ငံဘက်ကကြီးရွာသားတွေဆိုပြီးတော့လက်ခံတာတော့မဟုတ်ပါဘူး။ကုလသမဂ္ဂဘက်ကခမန်းချက်အရဆိုရင်တော့မြန်မာဘက်ကဒုက္ခသည်၄သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတယ်လို့ဆိုပါတယ်။တမကြီးဦးအောင်လင်းကတော့မြန်မာလူမျိုးရေးတပ်တွေရဲ့စစ်စင်ရေးဟာအကြမ်းဖက်သမားတွေကိုနှိမ်နှင်းမှုသာဖြစ်ပြီးတော့အရက်ဖက်ကြီးရွာသားတွေအနေနဲ့စွန့်စီရမလိုပါဘူးလို့ VOA ကိုပြောပါတယ
်။ I don't want to argue with the numbers, but if people are innocent and everything religious, they have no reasons to flee away from
နိုင်ငံဘက်ကိုဆက်ကြီးရောက်ရှိလာတဲ့ဆိုတဲ့ဒုက္ခတွေကြီးတွေနဲ့ပတ်သက်လို့တော့အခြေအနေမပြောချင်ပါဘူး။ဒါပေမဲ့လည်းအပြစ်မရှိဘူးဆိုရင်တော့ကြီးရွာတွေကနေထွက်ပြေးသွားစရာအကြောင်းမရှိပါဘူး။အခုညီလိုတဲ့မွတ်စလင်ကြီးရွာတွေအတွက်လုံခြုံရေးတပ်တွေကကာကွယ်စောင့်ရှောက်မှုပေးနေပါလေ။ဒါကြောင့်လဲအဲ့ဒီကတကယ်ကြီးရွာသားတွေဆိုရင်တော့ထွက်ပြေးသွားစရာမလိုပါဘူး
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ဒီကြားဖက်တက်ခိုင်းမှုကျူးလွန်ခဲ့တဲ့အာဆာအဖွဲ့ကတော့ကုလသမဂ္ဂအတူမှုချုပ်ကဖြစ်တင်ရှုံးချထားပြီးမြန်မာစစ်ဘက်ကပြန်လည်တုံ့ပြန်တဲ့စစ်ဆင်ရေးတွေမှာခွဲခြားသတ်မှတ်မှုမရှိဘဲနဲ့ရပ်သားတွေပါထိခိုက်ခံစားရတဲ့ဆိုတဲ့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂအတူမှုချုပ်ကမနေ့ကပြောခဲ့ပါတယ်။တမကြီးဦးအောင်လင်းကတော့ဩဂတ်လ25ရက်နေ့ကမောင်းနှုတ်ခရိုင်တွင်လူမျိုးစခန်း30မိဘအကြမ်းဖက်တိုက်ခိုက်ခံမှုဟာအချိန်ကြိုက်ပြီးတော့စနစ်တကျရွေလုဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်
။ Kofi Annan visited Myanmar on the 23rd of August and he was going to make a report on
ဩဂတ်လ24ရက်မှာ Kofi Annan မြန်မာနိုင်ငံကိုရောက်လာပါတယ်။ဩဂုတ်လ24ရက်နေ့နဲ့25ရက်မှာအစည်းအဝေးခန်းစာထုတ်ပြန်မှုရှိခဲ့တာပါအဲ့ဒီမနေ့မှာပဲအကြမ်းဖက်တိုက်ခိုက်မှုဖြစ်လာပါတယ်ဒါဟာတကယ့်ကိုအစည်းအဝေးတကြလုတ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်ကုလသမဂ္ဂသူတွေညီလာခံတယောက်ဖို့အတွက်မြန်မာကိုယ်စားလှယ်ဖွဲ့တော်ရောက်တော့မယ်အချိန်နဲ့လည်းနီးကပ်နေပါတယ်ဒါဟာတကယ့်ကိုအစည်းအဝေးတကြလုတ်တဲ့ကိစ္စပ
ါဒုက္ခသည်တက္ကသိုလ်ဖြစ်ရှင်းနေတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့တာမကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံအတွက်ဒီအင်းဒီဂျင်းနိုင်ငံကောင်းတဲ့နိုင်ငံဖြစ်တယ်လို့ပဲဒီလိုမျိုးနေဆက်တပ်နာတွေဖြစ်ရှင်းနိုင်ဖို့အတွက်ငကိုကလေးကပုံမှန်တွစ်ဆုံညှိနှိုင်းမှုတွေရှိပြီးသားဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံဘက်ကကြီးရွာသားတွေမှန်ကန်တယ်ဆိုတာခံလို့နဲ့ထောက်ထားရှိရင်တော့ပြန်လည်လက်ခံမှာဖြစ်တယ်လို့တာမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ
် If they can we are ready to receive all the genuine villagers who can prove that they want
အဲ့ဒီဒေသမှာနေထိုင်တဲ့တကယ့်ကြီးရွာသားတွေလို့တသက်ပြတည်ပြနေမယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းနေနဲ့သာသာသာရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့ရဆိုရင်အားလုံးကိုပြန်လည်လက်ခံပေါ်မှာဖြစ်ပါလေ
ဒေသခံတွေဟုတ်မဟုတ်စစ်စစ်တဲ့နေရာမှာတော့အာဏာပိုင်တွေမှာရခိုင်ကလေးကမှတ်တမ်းမှတ်ရာတွေရှိခဲ့တယ်လို့ပဲကိုယ့်ရဲ့အိမ်ကြီးချင်းဆွေမျိုးအတိုင်းဝိုင်းဒါမှမဟုတ်ကိုယ့်သိရဲ့မိတ်ဆွေတွေကတစ်ဆင့်အတီးပြုတ်စစ်စစ်နိုင်တယ်လို့ဆိုပါတယ်နိုင်ငံတွေမှာအခြေကျနေထိုင်ခဲ့တဲ့ဒီလူတွေအနေနဲ့လည်းနိုင်ငံသားဖြစ်လာဖို့အတွက်အခွင့်အလမ်းတွေကိုအစိုးရဘက်ကလမ်းဖွင့်ဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ
် Report of the Kofi Annan information was made recently and among the recommendations made
Kofi Annan Commission အစီရင်ခံစာကြာခင်ကပဲထွက်ထားပြီးပါလို့အစီရင်ခံစာရဲ့ကြံစည်ချက်တွေထဲမှာနိုင်ငံသားစီစီရေးလုပ်ငန်းစဉ်ဆိုတဲ့အချက်အချက်ပါဝင်ပါတယ်အစိုးရအနေနဲ့အဲ့ဒီအစီရင်ခံစာကိုလေးနဲ့ထားပါတယ်ဒီကြံစည်ချက်တွေကိုကောင်းတဲ့ဖော်ဖို့ကော်မတီတရားလည်းဖွဲ့ထားပြီးပါပြီဒါကြောင့်မြန်မာနိုင်ငံသားဖြစ်လို့ဒီကျန်းသာသူတွေအတွက်သူတို့အတွက်အခွင့်အလမ်းတွေရှိပါတယ
်နိုင်ငံသားစီစီရေးလုပ်ငန်းတွေရခိုင်ကလေးကလုဆောင်နေတာရှိပေမဲ့ဒေသခံမွတ်စလင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိကြတာမို့လို့အစင်မချောဖြစ်ခဲ့ရတယ်လို့လည်းတာမတ်ကြီးကပြစ်တင်ခဲ့ပါတယ်အဓိကချက်ကတော့ Ranger ဆိုတဲ့အမည်ကိုစီစီရေးလုပ်ငန်းစဉ်မှာထည့်ခွင့်မပေးခဲ့တာကြောင့်မွတ်စလင်တွေဘက်ကလည်းစီစီရေးအလုပ်မခံခဲ့ပါဘူးအခုရခိုင်ကြက်တဲအချင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဒေါ်ဆန်းစစ်ကြည်အနေနဲ့ကုလသမဂ္ဂအထူးတွေညီလာခံမှာတယောက်ဖြစ်ရှင်းနိုင်တယ်လို့မူလကတော့အများကယူဆခဲ့ကြတာပါဒါပေမဲ့အခုတော့ပြည်တွင်းရဲ့အခြေအနေကြောင့်တယောက်နိုင်မှာမဟုတ်ပါဘူးဒါပေမဲ့လည်းလာမယ့်စက်တင်ဘာလ19ရက်နေ့ကျရင်တော့ကုလသမဂ္ဂအေဂျင်စီတွေရောနိုင်ငံတကာတာဝန်တွေကိုပါဒေါ်ဆန်းစစ်ကြည်ကရခိုင်ရေးတွစ်ဆုံရှင်းလင်းဖို့ရှိနေပါတယ်ခင်ဗျ